အနာသိတိခရေကကျင်းတောင်တဲ့စေကုသမှုမလုံလောက်တာကြောင့်ပြေဆုံးသွားသူ80နီးပါးရှိပါတယ်။ဒီထက်2024အတွင်းစေကုသခွင့်မရတာကြောင့်အသက်သေဆုံးသူ20နီးပါးရှိတယ်လို့အကျဉ်းသားများကူညီစောင့်ရှောက်သူတွေကပြောပါတယ်။ဒီသတင်းရန်ကုန်ကပေးပို့လာတာကိုပန်းအင်ဂျင်နီယာကပြောပြမှာပါ။
ပဲခူးတိုင်းအနောက်ချမ်းတာဝတီအချင်းထောင်ကစေကူတာမှုခံယူနေရတဲ့နိုင်ငံရေးအချင်းသားဦးထေးအောင်ကျော်ဟာပြီးခဲ့တဲ့အောက်တိုဘာလ23ရက်နေ့ကအသေးရောဂါနဲ့ကွယ်လွန်ခဲ့ပါတယ်။သူမကွယ်လွန်ခင်မှာနှိမ့်ပတ်နှိမ့်ဆက်မှုဒဏ်တွေကြောင့်ရောဂါပြင်းပြင်းထန်ထန်ခံစားခဲ့ရပေမယ့်လုံလောက်တဲ့ဆေးဝါးကုသခွင့်မရခဲ့ဘူးလို့နိုင်ငံရေးအချင်းသားများကွန်ရက်ကကိုတိုင်ထုံးက VOE ကိုပြောပါတယ်။အချင်းထောင်တွေမှာစနစ်တကျဆေးကူတာမှုမခံရတဲ့အခြေအနေကိုကိုတိုင်ထုံးကအခုလိုဆက်ပြောပါတယ
်။ဦးထေးအောင်ကျော်ကအော်တိုဘာလ23ရက်နေ့ညနေ6နာရီမိနစ်20မှာအသေးရောဂါနဲ့ကျဆုံးခဲ့ရတာဖြစ်ပါတယ်ခင်ဗျာစစ်ကြောရေးမှာဒါညစ်မှန်းနှိမ့်ဆက်မှုတွေကိုစိုးရွားစွာခံခဲ့ရပါတယ်ဒါတာဝီဆောင်တွင်ရောက်တဲ့ချိန်မှာလည်းဒါရိုင်းနေနှိမ့်ဆက်တာကြီးခံခဲ့ရတယ်စစ်ကြောရေးမှာရိုင်းနေနှိမ့်ဆက်တာကြီးခံခဲ့ရပါတယ်တာဝီကိုရောက်ပြီပေါ့နော်ရောက်ပြီဒါတနည်းကျော်အကြာမှာကိုရီအောင်ကျော်ဟာနေမကောင်းနဲ့အခြေအနေတွေခံလာဖြစ်တယ်ခန္ဓာကိုယ်ကိုခံအားကြီးကျဆင်းလာတဲ့အခါမှာထောင်ဆေးရုံမှာတွားရောက်ပြတ်တာလေအဲ့လိုပြတ်တဲ့အချိန်မှာဒါဟာတီဝီရောဂါဖြစ်တယ်ဆိုမှထောင်ဆရာဝန်ကြီးကပြောပြီးမှတီဝီဆေးရွယ်ပေးပြီးမှတောက်တယ်အဲ့တော့၃လကျော်လောလီလာဝင်းကြီးလောက်ဒီတီဝီဆေးတောက်ပြီးမှမတက်တာလေအဆုံးထောင်ပြပဆေးရုံမှာရှိရဲ့ဆေးရုံမှာတခြားတမ်းမှရိုင်းမှတာလေကိုတိအောင်ကျော်ဟာတေယောဂါရှိကြအောင်ကျွန်တော်တို့သိရတယ်လို့ကျင်းဦးစည်းဝန်ထမ်းဌာနတွေဘက်ကနေမှကျွန်တော်တို့ပြန်ပြီးသိရပါတယ်
2021ခုနှစ်ဒီဇင်ဘာလ5ရက်နေ့ကအသက်41နှစ်အရွယ်ဦးထေးအောင်ကျော်ကိုစစ်ကောင်စီကဖမ်းအံမှာဖမ်းဆီးခဲ့ပြီးတဲ့နောက်သူ့ကိုအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်တွေနဲ့ထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါဖမ်းဆီးချိန်ကစလို့စစ်ကြောရေးမှဦးထေးအောင်ကျော်ဟာနှင်းပန်းနှိမ့်ဆက်မှုတွေခံခဲ့ရတယ်လို့ပြစ်ဒဏ်ချမှတ်ခဲ့ပြီးတဲ့နောက်မှာလည်းထောင်အသီးသီးကိုပြောင်းရွှေ့ခံရတယ်လို့သိရပါတယ်ဦးထေးအောင်ကျော်ကိုကလေးထောင်ကနေကြိုင်မျောထောင်ကို2022ခုနှစ်မှာပြောင်းရွှေ့ခဲ့ပြီးတဲ့နောက်ကြိုင်မျောထောင်ကနေတာယာဝတီထောင်ကိုပြောင်းရွှေ့ခဲ့တယ်လို့ပြောပါတယ်။တာဝတီထောင်မှာလည်းဖိနှိပ်မှုတွေကြောင့်9လကျော်တိုက်ပိတ်ခံခဲ့ရပါတယ်။စစ်ကြောရေးမှာစစ်ဆေးခံရတာ၊မကြခဏတိုက်ပိတ်ခံရတာ၊ရိုင်းနှက်ခံရတာတွေကြောင့်ကိုခန္ဓာတွင်းကလီစာတွေထိခိုက်မှုပြင်းထန်ပြီးအသေးပျက်စီးခဲ့တယ်လို့ယူဆကြောင်းနိုင်ငံရေးကျင်းသားဟောင်းတွေကသုံးသပ်ကြပါတယ်။လက်ရှိနိုင်ငံတော်အချင်းတော်တွေမှာဆေးဝါးမလုံလောက်တာစေကူတာမှုပေးတဲ့နေရာမှာလည်းအချိန်မီကုသခွင့်မရတာထောင်တွင်းကျန်းမာရေးစောင့်ရှောက်မှုအားနည်းတာတွေကြောင့်အခုလိုမသေးဆုံးသင့်ပေတည်ဆုံးခဲ့ရတယ်လို့နိုင်ငံအချင်းသားများကွန်ရက်ကကိုတိုက်ထွန်းကဆိုပါတယ
်ကျွန်တော်တို့အချင်းတော်တွေမှာလက်ရှိချိန်ထိမိသားစုဝင်တွေပေးပို့တဲ့နိုင်ငံရေးဆေးဝါးတွေကိုအကန့်အသတ်နဲ့လည်းလက်ခံတယ်ထောင်တွင်းမှာကျွမ်းကျင်တဲ့ဆရာဝန်တွေရှိမနေဘူးပေါ့နော်ဒါအပြင်ဆရာဝန်ရနေတဲ့တွေအကျူတီချင်းတွေမှာလည်းဒါဆရာဝန်တွေဟာဂျူဒီကိုအပြည့်အဝထမ်းဆောင်နိုင်တဲ့အချိန်တွေမရှိဘူးဒီနိုင်ငံရေးကျင်းသားတွေအကြီးပေါ်ဖြစ်တဲ့အချိန်တွေမျိုးမှာထောင်ပြမဆေးရုံကိုပို့ဖို့အချိန်ရင်းနောက်နေရဲဒီလိုအချိန်တွေဟာဒါနိုင်ငံရေးကျင်းသားတွေအတွက်အသက်ရှင်တန်ရမယ့်ဂျာဂိုင်တုံးကိုစော့နေစေပါတယ်လက်ရှိထောင်ထဲမှာလည်းဆေးဝါးယနေ့ချိန်ကြီးမလုံလောက်တရားဖြစ်တဲ့အတွက်ကျွန်တော်တို့ချင်းောင်းထဲမှာရှိတဲ့နိုင်ငံရေးချင်းသားချင်းတွေဟာထောင်ထဲဆေးဝါးဆောင်ရှောက်မှုလုံလောက်စွာမရရှိဘူးဆိုတဲ့အခြေအနေကိုသူတို့အသက်တွေပြည်ရင်ထဲမှာအသက်တွေပြနေရတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ
်အချင်းသားတွေကိုဆေးဝါးလုံလောက်စွာမပေးရင်ကျန်းမာရေးဆောင်ရှောက်မှုပြေဝစွာမပေးရင်အချင်းဦးစည်းဝန်ထမ်းတွေကိုအရေးယူလို့ရတဲ့ပုံမှန်ပြစ်ဒဏ်ပြဌာန်းထားပေမဲ့လက်ရှိမှာတော့ဥပဒေကိုမျက်ကွယ်ပြုပြီးရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာသာဖြစ်တယ်လို့ဥပဒေအကျိုးဆောင်တအူးကသုံးသပ်ပါတယ
်။ဒီအရင်တော့တိုက်ဥပဒေနဲ့ပြင်းတော်လက်ဆဲဥပဒေမှာကပြဌာန်းထားပြီးတော့ဆေးဝါးမလုံလောက်တာလည်းမဟုတ်ဘူးဥပဒေရလောက်တာလည်းမဟုတ်ဘူးဒါတွေကခဏရည်ရွယ်ချက်ရှိရှိသူဆောင်နေကြတာဖြစ်တဲ့အတွက်ဒီကိန်းကြောင့်လည်းဒါဥရင်းနဲ့ဆန့်ကျင်ပြီးလုပ်တာလေအဲတို့တော့ဒီကာလမှာတော့တို့ကဟိုမှတ်တမ်းမရထောက်ထားယူထားရုံပဲလို့ဘာမှလုပ်လို့မရဘူ
းပြီးခဲ့တဲ့သတင်းပတ်ကလည်းကင်ဆာရောဂါခံစားနေရတဲ့NLD ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဟောင်းဒေါက်တာဇော်မြင့်မောင်ကိုအသက်ဆုံးကံဤရပ်ပိုင်းအလို့ကြမှလူငင်းချမ်းသာခွင့်ပေးပြီးထောင်ပြင်ကိုထုတ်ပြီးတော့နောက်စေကူတာခွင့်ပေးခဲ့ပေမဲ့ကွယ်လွန်သွားခဲ့ရပါတယ်ဒီနှစ်2024ခုနှစ်တနှစ်ထဲထောင်